Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ9ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ကျွန်မအေသနာကျော်ပါရှင်အရှိအလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့အဖွဲ့တွေကတိုက်ခိုက်ရေးသမား9ဦးသေဆုံးသွားတယ်လို့ဟာမတ်စစ်သေးကျော်အဖွဲ့ကပြောပါတယ်ရှင်ပြီးခဲ့တဲ့သတင်းမကစပြီးတော့မန္တလေးမှာဖြစ်ပွားခဲ့တဲ့ဒီကယုံမှာပြစ်မှုကျူးလွန်သူ16ဦးကိုအရေးယူထားပြီးတော့ပုံမှန်144ကိုဖောက်ဖျက်သူ300ကျော်ကိုလည်းအရေးယူထားတယ်လို့မြန်မာအစိုးရကပြောပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေမှာပြောပြဖို့ရှိပါတယ်မသိင်ကြီး
ကောင်းပါပြီရှင်သတင်းရေးပြီးမှာတော့အသက်ဆုံးရှုံးမှုတွေဖြစ်ခဲ့ရတဲ့မန္တလေးမြို့အကျန်းဖက်စူပူမှုနောက်ပိုင်းမှာတရားဥပဒေကြောင့်အရာတာဝန်ရှိသူတွေကိုဖောက်ထုတ်နိုင်ပြီလားဆိုတာကိုအရင်ဆုံးစူးစီးတင်ပြပေးပါမယ်မန္တလေးတိုင်းဒေသကြီးကဒီဒုတိယရဲမှူးကြီးအပါအဝင်စူးစီးတင်ပြချက်တွေကိုမကြာခင်မှာတင်ပြပေးမှာဖြစ်ပါတယ်တစ်ဆက်တည်းမှာပဲဒီမန္တလေးစူပူမှုအပေါ်မှာတုံ့ပြန်ချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိသလိုဒီနောက်မှာတော့လွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကာလဒီကနေ့ဒီအချိန်ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂအဆောက်အုံကိုဆင့်အာနာရှင်တို့ဖြိုချခဲ့ပြီးအာနာရှင်ကိုဆန့်ကျင်တဲ့ကျောင်းသားအပေါင်းသူရာနဲ့ချီချဆုံးခဲ့ရတဲ့ဇူလိုင်9ရက်နေ့အောက်မေ့ဖွဲ့ထိမ့်မှအခမ်းအနားအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်အခုရေစုံတော်နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုငိမ့်ချန်တို့ကကြီးညာပေးကြမှာပါ
အရှိအလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့အဖွဲ့တွေကတိုက်ခိုက်ရေးသမား9ဦးသေဆုံးသွားတယ်လို့ဟာမတ်စစ်သွေးကြောအဖွဲ့ကပြောပါတယ်။နောက်ထပ်လူ4ဦးလည်းဒဏ်ရာရသွားပြီးတော့ဒီတိုက်ခိုက်မှုအတွေ့အစ္စရေးတို့ပြန်ပြီးတော့ပေးဆပ်ရမယ်လို့ဒီကနေ့ထုတ်ပြန်တဲ့ဟာမတ်ရဲ့ကြေညာချက်မှာပြောထားတာပါ။ဂါဇာကမ်းမြောင်ကနေပြီးတော့အစ္စရေးနိုင်ငံထဲကိုစစ်သွေးကြွတွေကဒုံးကျည်25ဆင့်ပစ်ခဲ့တယ်ဆိုတာအတွက်တုံ့ပြန်တဲ့အနေနဲ့ညပိုင်းမှာအခုလိုမျိုးလေကြောင်းတိုက်ခိုက်မှုပြုလုပ်တာလို့အစ္စရေးစစ်တပ်ကဆိုပါတယ်ဂါဇာကမ်းမြောင်ကနှစ်ဖက်ကြားစီးချထားတဲ့ခြံစည်ရိုးနားမှာတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်တနင်္လာနေ့အစောပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်။တနင်္ဂနွေနေ့ကတော့တည်ကျင်းနေရှိကြဖို့အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုကထပ်လောင်းပြောသွားခဲ့ပြီးတော့နှစ်ဖက်လုံးကဘယ်အစွန်းရောက်တမမဒီဒေသကိုမီးလောင်တိုက်သွင်းပြီးတော့သွေးချင်းချင်းနေတဲ့အနေအထားဖြစ်အောင်လုပ်ဖို့ခွင့်မပြုဘူးလို့ကတိပြုသွားခဲ့ပါတယ်။
မွတ်စလင်ညီကိုတော်များအဖွဲ့ကိုထောက်ခံမှုနဲ့အပြစ်ပေးခံရတဲ့ Al Jazeera သတင်းတောက်3ယောက်ကိုပြည်နယ်နံပေးလိုက်တယ်လို့အီဂျစ်သမ္မတ Abdel Fattah LCC ကပြောပါရယ်ဒီဇွန်23တရားရုံးဆုံးဖြတ်ချက်ဟာမလိုလားအပ်တဲ့အကျိုးဆက်တွေအများကြီးဖြစ်ခဲ့တယ်လို့ Mr. CC ကအီဂျစ် Editor တွေကိုပြောခဲ့တဲ့အကြောင်း Al Masri El Yon သတင်းစာကကိုးကားပါရယ် Australia နိုင်ငံသား Peter Grass အီဂျစ်နွယ်ဘွားကနေဒါနိုင်ငံသား Mohammed Fahmi အီဂျစ်နိုင်ငံသားဘာဟာမိုဟာမက်တို့ကိုအီဂျစ်တရားရုံးကထောင်ဒဏ်9နှစ်စီချခဲ့တဲ့အတွက်နိုင်ငံတကာအစိုးရတွေနဲ့သတင်းစာလွတ်လပ်ခွင့်အဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာပါသမရရဲ့ဒီလိုပြောတဲ့မှတ်ချက်ဟာအတက်စရာပဲမဲ့ဒါဟာအဖြေတစ်ခုစီကိုရောက်စေမယ်လို့သူမထင်တဲ့အကြောင်း Grass ရဲ့အကို Andrew ကပြောပါတယ်သတင်းတောက်တွေတရားရုံးကအကျဉ်းထောင်လေးထဲမှာရှိနေတဲ့ပုံရိပ်နဲ့မကောင်းသတင်းတွေဟာအီဂျစ်အနေနဲ့ကဘာကိုပြချင်တဲ့ပုံရိပ်မဟုတ်ပါဘူးလို့လည်းသူကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာဇွန်လ14ရက်နေ့မှာကျင်းပခဲ့တဲ့ဒုတိယကြိုသမ္မတရွေးကောက်ပွဲရဲ့ပနာမရွေးကောက်ပွဲရလဒ်ကိုတနင်္လာနေ့မှာကျင်းညမှာဖြစ်ပါတယ်။ဒီပနာမရလဒ်ကိုသူကတော့လက်ခံမှာမဟုတ်ဘူးလို့သမ္မတလောင်းတခုဖြစ်တဲ့အဗ်ဒူလာကပြောပါတယ်။တေချာတန်တန်ရှင်ရှင်မှန်မှန်ကန်ကန်ပေးထားတဲ့မဲတွေကိုကလိန်ကျထားတဲ့မဲတွေနဲ့ခွဲရည်တွက်ပြီးတော့မှမဲမတမာမှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုလည်းဖြေရှင်းပြီးတော့ဒီရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့မစ္စတာအဗ်ဒူလာကသတင်းတောက်တွေကိုကပူးမြို့တော်မှာတင်းနှင်းရင်းတွေကပြောသွားခဲ့ပါတယ်။မစ္စတာအဗ်ဒူလာနဲ့အက်ရှရက်ဖ်ဂါနီတို့ကြားမှာပြန်ပြီးတော့ရွေးခံတဲ့ဒုတိယအကြော်သမ္မတရွေးကောက်ပွဲရဲ့ရလဒ်တွေကိုတကယ်တော့အရင်တစ်ပတ်ကတည်းကထုတ်ပြန်ရမှာဖြစ်ပါတယ်။မဲယုံပေါင်း2000နီးပါးကမဲတွေကိုပြန်ပြီးတော့စီစစ်ဖို့လိုတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောလို့ဒီပနာမရလက်ကျင်ညာဖို့ဇူလိုင်လ9ရက်နေ့ထိရွှေ့လိုက်တာပါဗန္နာယုံဝင်ကြီးဟောင်းဂါနီနဲ့ရှင်ရင်သူ့ကိုရှုံးနိမ့်စေတဲ့ဒုတိယအကြော်ရွေးကောက်ပွဲမှာဒီမဲသမတ်တမာမှုတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့မစ္စတာအဗ်ဒူလာကဆွဆွဲထားတာဖြစ်ပါတယ်
နိုင်ငံရဲ့မြောက်ပိုင်းမှာစစ်သွေးကြွတွေကိုတိုက်နေတဲ့ပါကစ္စတန်စစ်တပ်ကိုသူတို့ရဲ့ထောက်ခံမှုကိုပြသတဲ့အနေနဲ့ထောင်ပေါင်းများစွာသောသူတွေဟာကရာချီမြို့မှာစုစည်းုံခဲ့ကြပါတယ်။ဒီလိုအင်အားပြစုယုံနာကိုနိုင်ငံရဲ့စီးပွားရေးမြို့တော်ဖြစ်တဲ့ကရာချီမှာရှိတဲ့အင်အားကြီးပါတီမဟာဟီတာကော်မီမူဗ်မန့် MQM ကစီစဉ်ခဲ့တာပါ။တာလီဘန်စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးပါကစ္စတန်ကြီးတပ်ကထိုးစစ်အသစ်တွေကိုမြောက်ဝါဇီရစ်စတန်လူမျိုးစုဒေသမှာဇွန်လ30ရက်နေ့ကစခဲ့တာပါ။ဇွန်လ15ရက်နေ့လေကြောင်းတိုက်ခိုက်မှုတွေကစခဲ့တဲ့ဒီစစ်စင်ရေးဟာစစ်သွေးကြွ400ကျော်ကိုတေဆုံးစေခဲ့ပါတယ်။ပါကစ္စတန်ဟာဘာသာရေးအစွန်းရောက်တွေရဲ့တန်းကိုခံနေရတာပါလို့ဒေသခံ MQM ခေါင်းဆောင်ဟိုက်ဒါ အဘတ်စ်ရီဗီကပြောပါတယ်။
We are suffering an ailment of extremism and religious extremism especially for the past 30 years in Pakistan.
လွန်ခဲ့တဲ့နှစ်30လောက်ခရဲကဘာသာရေးအစွန်းရောက်တွေရဲ့နှိပ်စက်မှုတန်းကိုပါကစ္စတန်မှာခံစားခဲ့ရတာပါလို့ပြောသွားတာပါ။ပါကစ္စတန်မှာအုပ်စုဖွဲ့လူသတ်တာတွေအရက်သားနဲ့စစ်ဖက်ပြစ်မှတ်တွေကိုတိုက်ခိုက်တာတွေအတွက်တာလီဘန်တွေမှာတာဝန်ရှိတယ်လို့အများကယုံကြည်ကြပါတယ်။
ဒီအမေရိကန်တန်ညနေ�ဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဇူလိုင်လ၁ရက်နေ့ကစပြီးတော့ဖြစ်ပွားတဲ့မန္တလေးမြို့ကဘာသာရေးအတွင်ဆောင်တဲ့အတိတ်ကယုံမှာပြည်မှုကျူးလွန်သူ16ဦးကိုအမှုဖွင့်အရေးယူထားသလိုပုံမှန်144အမိန့်လိုင်းနာမှုမရှိသူ364ဦးကိုလည်းအရေးယူထားတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။ဇူလိုင်လ၂ရက်နေ့ကနေ9ရက်အထိပြည်မှုစုစုပေါင်း15မှုရှိခဲ့ပြီးတော့အဲ့ဒီထဲမှာလူသတ်မှု၊နာကျင်စင်မှု၊မိရှုမှုတွေမှာတရားခံကိုစုံစမ်းနေစေရှိတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ဖမ်းဆီးထားသူတွေကတော့လက်နက်ပုံမှန်နဲ့ရဲအပ်ပုံမှန်တွေနဲ့ဖန်စီအရေးယူထားတာဖြစ်ပါတယ်ဇူလိုင်3ရက်နေ့ကစပြီးတော့ပုံမှန်144အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်လိုင်းနာမှုမရှိသူအရေးယူခဲ့ပြီးတော့တချို့ကတော့ခံဝင်နဲ့ပြန်လွှတ်ပေးခဲ့တယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်မန္တလေးမြို့မှာဒီလ10ရက်နေ့မှာစတင်ပြီးဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်စုပမှုတွေကိုထိန်းသိမ်းဖို့မန္တလေးစီရင်သားရနန်းနမိတ်အတွင်းကအောင်မြေသားစံချမ်းရည်သားစံမဟာအောင်မြေချမ်းမြသားစီပြည်ကြီးတကွနဲ့အမရပူရမြို့နယ်တို့ကိုဇူလိုင်လ3ရက်နေ့ကတက်မှတ်ချိန်အတွင်းမှာညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ခဲ့တာပါဒီလိုမျိုးထုတ်ပြန်ကန့်သက်ပြီးတော့မနေ့ကဇူလိုင်ဒီလိုမျိုးထုတ်ပြန်ကန့်သက်ပြီးတော့နောက်တနေ့ဇူလိုင်လ4ရက်နေ့မှာတော့စုပမှုတွေထပ်ပြီးတော့ဖြစ်ခဲ့တာမလို့မန္တလေးတိုင်းပသိမ်ကြီးမြို့နယ်ကလည်းပုံမှန်144ကျင်းညာခဲ့ရပါတယ်တချိန်ထဲမှာအခုလိုမျိုးဘာသာရေးအသွင်ဆောင်တဲ့ပြည်ပခါမှာနောက်ွယ်ကကျိုးကန်ဆောင်ရွက်သူတွေကိုအမြန်ဆုံးဖော်ထုတ်ပြီးတော့ဥရေရပြတ်သွားစွာအရေးယူဖို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ဗဟိုနဲ့မန္တလေးတိုင်းဒေသကြီးဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့တို့ကပူးရဲထုတ်ပြန်ပြီးတော့တောင်းဆိုခဲ့ကြပါတယ်တိဘက်ဗုဒ္ဓဘာသာဖုံးတော်ကြီးဒလိုင်လာမာကတော့သူ့ကိုကိုးကွယ်တဲ့ထောင်တောင်းချီတဲ့ပရိသတ်ကိုသူ့ရဲ့89နှစ်မြောက်မွေးနေ့အခါသမယမှာဩဝါဒစကားမိန့်ကြတော့မြန်မာနိုင်ငံနဲ့တိရီလင်္ကာနိုင်ငံတွေမှာဗုဒ္ဓဘာသာဝင်တွေအနေနဲ့မွတ်စလင်တွေကိုအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်နေကြတာရပ်တန့်ကြဖို့မေတ္တာရပ်ခံသွားပါတယ်ဒီနှစ်နိုင်ငံလုံးမှာနေထိုင်သူတွေကဗုဒ္ဓဘာသာဝင်အများစုဖြစ်ပြီးတော့ဘာသာရေးကိုးကွယ်မှုအရလူနည်းစုဖြစ်တဲ့မွတ်စလင်တွေအပေါ်မှာတိုက်ခိုက်နေကြတာမျိုးဟာလက်ခံနိုင်စရာမရှိဘူးလို့ဖုံးတော်ကြီးဒလိုင်လာမာကမိန့်ကြားခဲ့တဲ့အကြောင်း AFP သတင်းမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာကျင်းပတဲ့ဖုံးတော်ကြီးဒလိုင်လာမာရဲ့မွေးနေ့ပွဲကိုအပြည့်အစုံမြောက်များစွာတက်ရောက်ခဲ့ကြပြီးတော့အဲ့ဒီထဲမှာတော့ဟောလိဝုဒ်ကထင်ရှားကျော်ကြားတဲ့ရုပ်ရှင်တရုပ်ဆောင်ဗုဒ္ဓဘာသာဝင်ရစ်ချတ်ဂီယာလည်းပါဝင်ပါတယ်ရှင်။
တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်နေတဲ့ဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမာခဲလ်ကတရုတ်ဝန်ကြီးချုပ်လီခွန်ချန်းနဲ့ကနေ့မှတွေ့ဆုံပါတယ်။စီးပွားရေးကိုယ်စားလှယ်တွေကိုဥဆောင်လာတဲ့ဂျာမနီခေါင်းဆောင်ဟာတရုတ်ခေါင်းဆောင်နေနဲ့စီးပွားရေးနိုင်ငံရေးဆက်သွယ်မှုတွေကိုအဓိကထားဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။စီချွန်ပီနယ်ရဲ့မြို့တော်ချန်တူးကနေမြို့တော်ဘေကျင်းကိုဝန်ကြီးချုပ်မာခဲလ်ကနေ့မှရောက်လာတာပါ။၃ရက်ကြာခရီးစဉ်မှာဂျာမနီစီးပွားရေးလုပ်ငန်းတွေအတွက်အလုပ်လုပ်နိုင်မယ့်အခွင့်အရေးတွေရှာဖွေဖို့အတွက်တရုတ်ပြည်အနောက်ပိုင်းမှာတရက်ကြာလည်ပတ်ခဲ့ပါတယ်။ဂျာမနီထောင်လန်း၏ဝန်ထမ်းတဦးကအမေရိကန်အတွက်တရှိုးလုပ်ပေးခဲ့တဲ့ဆိုတဲ့သတင်းဟာအလွန်စိုးရိမ်စရာကောင်းတဲ့ကိစ္စပါလို့တရုတ်နိုင်ငံကိုရောက်နေစဉ်ဂျာမနီခေါင်းဆောင်ကပြောပါတယ်။ဒီဆွဆွဲချက်တွေဒါမှန်ခဲ့ရင်ဒါဟာမဟာမိတ်နိုင်ငံတွေအချင်းချင်းမယုံကြည်တဲ့သဘောကိုပြပါတယ်လို့ဝန်ကြီးချုပ်မာခဲလ်ကပေကျင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒါဟာဝန်ကြီးချုပ်မာခဲလ်အတွက်ဝန်ကြီးချုပ်အနေနဲ့ခုနှစ်ချိန်မြောက်ခရီးစဉ်ဖြစ်ပါတယ်ဒီကနေ့နှောင်းပိုင်းမှာသမ္မတရှီကျင်းပင်နဲ့တွေ့ဆုံဖို့ရှိပါတယ်မတ်လာတုံးကလည်းမစ္စတာရှီအနေနဲ့ဂျာမနီကိုအလဲပတ်ခဲ့ပြီး ကောင်းဆောင်နှစ်ဦးကုံတော်ရေးနဲ့စီးပွားရေးသဘောတူညီချက်အမျိုးမျိုးကိုလက်မှတ်ထိုးခဲ့ပါတယ်
။အိန္ဒိယနိုင်ငံမှာရှရီယာကျင့်သုံးကိုလက်ခံပြုတဲ့တရားရုံးတွေအစ္စလာမ်ကောင်းဆောင်တွေရဲ့ဖာတူဝါဘာသာရေးဆိုင်ရာဆုံးဖြတ်ချက်တွေဟာနိုင်ငံထဲမှာမွတ်စလင်တွေအပေါ်တရားကြောင်းအရာဘာဩဇာတက်ရောက်မှုမှမရှိဘူးလို့အိန္ဒိယတရားရုံးချုပ်ကအမိန့်ချလိုက်ပါတယ်။ဘာသာရေးဥပဒေကိုကျင့်သုံးတဲ့အစ္စလာမ်တရားသူကြီးတွေအနေနဲ့ကိုယ်ပိုင်ဆန္ဒနဲ့သူတို့စီရောက်လာသူကိုသာတရားစီရင်ခွင့်ရှိပြီးတော့တရားသူကြီးရဲ့အဆုံးဖြတ်တနည်းပြောရရင်တော့ဖာတဝါဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နာရမယ့်တရားဆုံးဖြတ်ချက်မဟုတ်ဘူးလို့အိန္ဒိယမှာအဆင့်အမြင့်ဆုံးဖြစ်တဲ့တရားရုံးချုပ်ကတနင်္လာနေ့မှာပဲပြောသွားတာပါ။ဘယ်ဘာသာရေးကမှလူတယောက်ရဲ့အခြေခံအခွင့်အရေးကိုထိပါလို့မရဘူးလို့အိန္ဒိယတရားရုံးချုပ်ကဆိုပါတယ်။အိန္ဒိယမှာရှရီယာခုံရုံးတွေကိုဖျက်သိမ်းဖို့စူပောင်းကန့်ကွက်ခဲ့ကြတာကြောင့်အခုလိုမျိုးတရားရုံးကဆုံးဖြတ်လိုက်တာပါ။ရောက်ခမဖြစ်သူကအတ္တမကျင့်ခံရတဲ့အမျိုးသမီးကိုသူ့ရဲ့ခမုန်းနဲ့ကြွားရှင်းခိုင်းပြီးတော့ကလေးတွေကိုလည်းအတ္တမကျင့်တဲ့ရောက်ခမနဲ့ထားဖို့ရှရီယာခုံရုံးကအမိန့်ချခဲ့တဲ့အမှုမှာရှင့်နေဖြစ်သူဗစ်ရှွာလိုဟန်မက်ဒမ်က2005ခုနှစ်မှာစူပောင်းကန့်ကွက်စာတင်ခဲ့တာဖြစ်ပါရှင့်။
ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့တော်အပြင်ဘက်နားမှာပုံမှန်လေဒီဂုံတင်တန်းမှာပါဝင်နေတဲ့စစ်ဖက်ရဟတ်ရင်တစီပြတ်ကျခဲ့တဲ့အတွက်အနည်းဆုံးလူ16ဦးသေဆုံးခဲ့တယ်လို့ဗီယက်နမ်တာဝန်ရှိသူတွေကပြောပါရတယ်။ဒီနေ့မနက်စောပိုင်းမှာဖြစ်ခဲ့တဲ့ဒီအဖြစ်အပျက်မှာရဟတ်ရင်ပေါ်မှာလိုက်ပါလာတဲ့နောက်ထပ်5ဦးလည်းဒဏ်ရာရသွားပါရတယ်။ထိခိုက်ခဲ့သူအလုံးဟာစစ်ဖက်ကဖြစ်တယ်လို့သတင်းတွေကဖော်ပြပါရတယ်။ရုရှားလို MI171 ဟာဟန်နွိုင်းမြို့အနောက်ဘက်မှာပြန်တက်ပြီး15မိနစ်အကြာမီးတောက်တွေကြားမှာပောက်ကွဲခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရတယ်။ဘာကြောင့်ပြတ်ကျရသလဲဆိုတာကိုတော့စုံစမ်းစစ်ဆေးရသေးပါ။ဒီမတော်တဆမှုဟာဆက်ချွေရင်းချက်ကြောင့်ဖြစ်နိုင်တယ်လို့ယူဆကြောင်းအဖျက်အမှောက်လုပ်ခံရတာမဟုတ်နိုင်ကြောင်းစစ်ဖက်တာဝန်ရှိသူတဦးကပြောသွားပါရတယ်။ Direct from Washington, the voice
of America, VOA. ထိတ်တရောက်တဲ့နေ့ကိုမအေးတန်တာကြောင့်လည်းကိုငင်းချန်တို့ကြီးညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmi.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။မန္တလေးမြို့မှာလူသေဆုံးထိခိုက်ဒဏ်ရာတွေရခဲ့တဲ့အထိဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းစုပုံမှုတွေနဲ့ဆက်နွယ်ပြီးအာဏာပိုင်တွေကလူပေါင်း400နီးပါးကိုဖမ်းဆီးခဲ့ပါတယ်။ညမထွက်ရအမိန့်ထုတ်ပြန်ပြီးဖမ်းဆီးအရေးယူမှုတွေဇက်တိုက်ဆိုသလိုလှုပ်ဆောင်လာရကမန္တလေးမှာတည်ငြိမ်စပြုလာပေးမယ်လို့လည်းပုံမှန်အခြေအနေထိတော့မဖြစ်သေးဘူးလို့မြို့ကန်တွေကပြောကြပါတယ်။မန္တလေးမြို့ရဲ့နောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဇူလိုင်တရနေ့ကနေစလို့ဖြစ်ပွားခဲ့တဲ့လူနှစ်ဦးသေဆုံးပြီးတော့လူတဒါဇင်ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့မန္တလေးမြို့ကစူပူအကြမ်းဖက်မှုတွေမှာတန်တရာရှိသူ16ဦးအပါအဝင်ပုံမှန်144ညမထွက်ရအမိန့်ကိုဖောက်ဖျက်သူစုစုပေါင်း362ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ကပြောပါရတယ်။လူတက်မှု2မှု၊နာကျင်စေမှု3မှု၊မီးရှို့မှု1မှုတွေအတွက်ကတန်တရာရှိသူတွေကိုတော့အာဏာပိုင်တွေကဆက်လက်စုံစမ်းနေစေဖြစ်တယ်လို့လည်းသတင်းထုတ်ပြန်ထားတာပါ။ပုံမှန်144ညမထွက်ရအမိန့်ချိုးဖောက်မှုနဲ့ဖမ်းဆီးခဲ့တဲ့346ယောက်အနက်က145ယောက်ကိုတော့ခံဝင်နဲ့ပြန်ပြီးတော့လွတ်ပေးခဲ့တယ်လို့ကြံလူတွေကလည်းစစ်ဆေးမေးမြန်းပြီးရင်ပြန်လွတ်ပေးကောင်းလွတ်ပေးနိုင်တယ်လို့မန္တလေးတိုင်းဒေသကြီးကတူရဲမှုကြီးဇော်မင်းဦးကပြောပါရယ်။ဒါပေမဲ့လည်းလုံခြုံရေးအတွက်မန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့အခုအခါမှာနေဘက်တွေမှာရောရှောင်းတခင်စစ်ဆေးမှုတွေလှုပ်ဆောင်နေရတယ်လို့လည်းသူကပြောပါတယ
်။မရှိရတော့ကျွန်တော်တို့နေ့လဲလိုအပ်တဲ့နေရာတွေမှာကျွန်တော်တို့နေရာလုံခြုံရေးတွေချထားတယ်။ညဘက်ဆိုလည်းကျွန်တော်တို့ကနေမြေစုမှုရေးအတွက်ဒီကားတွေရောဆိုင်ကယ်တွေရောလှည့်ကင်းနေနဲ့ဆက်ပြီးတော့နေမြေစုမှုရေးအကျမဆောင်ရွက်နေပါတယ်ဗျ။ဟောအခုလက်ရှိရောဒီနေ့အေးစစ်စစ်ပါခင်ဗျာ။သမတရာ44ကထုတ်ထားတော့မှာအခြေအနေပေါ်မှာပဲမူတည်ပြီးတော့ဒီရုပ်သိမ်းတဲ့မြုပ်သိမ်းတဲ့ကတော့ကျွန်တော်တို့ဒိုင်းနေတာရေးစုအဖွဲ့ရပဲဒါဆောင်ရွက်မှာဖြစ်ပါတယ်ခင်ဗျ။နောက်တစ်ခုကတော့သူတို့ဂဲတွေနဲ့ပေါက်တဲ့လူတို့နောက်ဟာဒုတ်တွေပါတွေကင်လိုက်လူတို့အဲ့လိုအခင်းဖြစ်စင်မှာကျွန်တော်တို့တွေ့တဲ့ဟာတွေလိုက်လံဖမ်းဆီးထားတဲ့ဟာတွေပါ။သူမှုစစ်တွေနဲ့တေချာကျွန်တော်တို့စုံစမ်းဖော်ထုတ်နေပါတယ်ခင်ဗျ။တဲ့မျက်မြင်သက်တွေတို့ပတ်ဝန်းကျင်သက်တွေတို့ကျွန်တော်အားထောက်ထားရည်နဲ့တရားခံဖော်ထုတ်ရရှိရတော့ဆက်လက်ဆောင်ရွက်နေပါတယ
်ပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်အာဏာပိုင်တွေဘက်ကလုံခြုံရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်နေသလိုမန္တလေးမြို့မိမြို့ဖားတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းအခြေအနေကိုဝိုင်းဝန်းထိန်းသိမ်းဖို့စူးစမ်းနေကြတဲ့အတွက်အခုခါမှာတော့စူပူအကြမ်းဖက်မှုတွေမရှိတော့ဘဲပြန်လည်တည်ငြိမ်စပြုလာနေပြီလို့လည်းမန္တလေးမြို့ကန်တွေကပြောပါတယ်ဒ ဒါပေမဲ့လည်းအထက်မြန်မာနိုင်ငံရဲ့မြို့တော်မန္တလေးမြို့ရဲ့အခြေအနေဟာပုံမှန်အနေအထားကိုတော့မရောက်သေးဘူးလို့ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုမင်းထန်ငိမ့်ညံကပြောပါတယ်ညမထွက်ရအမိန်ကြောင့်ပုံမှန်144မရုတ်သိမ်းသေးတဲ့အတွက်လဲကုံစီစည်းစိမ်ရာအချက်ချလဲဖြစ်တယ်မန္တလေးမြို့ကသွားရေးလာရေးလမ်းပန်းဆက်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရတယ်လို့လဲမန္တလေးမြို့ရဲ့တည်ငြိမ်အေးချမ်းရေးနဲ့သတင်းမှန်ထုတ်ပြန်ရေးကော်မတီရဲ့သတင်းပြန်ကြားတာဝန်ခံလဲဖြစ်တဲ့ကိုမင်းထက်ငိမ့်ညံကပြောပါတယ
်သွားရေးလာရေးတွေကတော့ခိုက်တာအပြင်ဒီမှာစန့်သွားတဲ့အခါကျတော့မန္တလေးမြို့ကြီးကျတော့ဒီလုပ်ငန်းပေါင်းစုံဟုတ်ပြီကိုမတိတဲ့လုပ်ငန်းရောတိတဲ့လုပ်ငန်းရောလက်လွတ်လက်စားတွေရောအသေးစားလက်စားတွေရောအော်ဒုနေဆက်နေတယ်ခုနတေဦးပို့ဆောင်ရေးတွေရောဆိုတော့အဲပုံမှန်တော့မဖြစ်သေးဘူးခုနပြောတဲ့အဲယူအရာစကားပြောရိုးရိုးဖြစ်တယ်ဆိုတာဒီပါလေတော့တိတ်မကြားဘူးအနေရထိတော့နည်းနည်းဟိုနည်းနည်းဒီနည်းနည်းအဲ့လိုကောလာဟလတွေတော့ရှိသေးတယ်ဒီရက်ကဆိုရင်ဒါတို့လမ်းမေးတစ်ပိတ်ဆိုင်လေးတွေအထူးသဖြင့်ပါလဲဆိုတော့ဒီကမ္ဘာဖလားဒါဘောလုံးပွဲဒါဟိုဒီအားခဲပြီးတော့ရောင်းပါမယ်လေအဲ့ပြီးရင်ပရီမီယာတို့ပါတော့ဗျအဲ့တော့အဲ့ဒါလေးလည်းအများကြီးရသွားတယ်အဲ့တော့ဆိုင်ကယ်တက္ကစီတွေအဲညာပိုင်းဟိုခုနဒီကုန်စည်တွေနော်လေလေသာဒီဈေးလေးတွေမှာပြန်ပြီးတော့ဒီဒိုင်တွေကပြန်ဝင်မယ်ဒါတော့အများကြီးနောက်ချက်ဖြစ်သွားတာပေါ့တည်ငြိမ်သလားဆိုရင်တော့အဲ့ဒီခုရုပ်ရုပ်တဲတဲပဋိပက္ခဆန်ဆန်နေတော့ဒီနေ့ဘာမှမကြောက်ဘူးဒါပေမဲ့လုပ်ငန်းကိုင်ခန်းတွေကပုံမှန်ပြန်ဖြစ်သွားပြီလားဆိုတော့အဲဆိုင်ဒီမာတွေတော့ပြန်ဖွင့်ပါလိမ့်မယ်သို့တော်လည်းပဲအရင်မူလပုံတန်တော့ပြန်မရောက်သေးဘူးအဲ့လိုပြောလို့ရပါတယ်
ဒီလဇူလိုင်တရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်စုပူမှုတွေကိုထိန်းသိမ်းမှုမန္တလေးစီပင်သာယာနယ်နိမိတ်အတွင်းကအောင်မြေသာဇံ၊ချမ်းရည်သာဇံ၊မဟာအောင်မြေ၊ချမ်းမြေသာစီပြည်ကြီးတခုနဲ့အမရပူရမြို့နယ်6မြို့နယ်မှာည9နာရီကနေမနက်9နာရီအထိညမထွက်ဖို့ဇူလိုင်လ3ရက်နေ့ကအမိန့်ထုတ်ပြန်ခဲ့တာပါအမိတ်ထုတ်ပြန်ပြီးနောက်တစ်နေ့မှာပဲစူပူမှုတွေထပ်ဖြစ်ခဲ့တဲ့အတွက်လဲမန္တလေးတိုင်းပသိမ်ကြီးမြို့နယ်မှာပါပုံမှန်144ထပ်မံကြေညာခဲ့ရတာဖြစ်ပါတယ်ရှင
်မဆုမွန်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ရှင်တစ်ဆက်တည်းမှာပဲဒီမန္တလေးစူပူအကြမ်းဖက်မှုအပေါ်မှာတုံ့ပြန်ချက်တွေကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံအတွင်းမှာမကြာခဏဆိုသလိုဖြစ်နေတဲ့လူမျိုးရေးအသွင်ဆောင်ပဋိပက္ခတွေဖြစ်လာပြီဆိုရင်ပဋိပက္ခအရှိန်မြင့်အောင်online ပေါ်ကသွေးထိုးလှုံ့ဆော်မှုတွေကိုအစိုးရအနေနဲ့အသေးအချာကင်တွယ်ဖို့လိုတယ်လို့အမုန်းစကားမပြန့်ပွားရေးဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။ကောလာဟလအသွင်ဆောင်တဲ့အမုန်းစကားသွေးထိုးလှုံ့ဆော်မှုတွေကိုလူမှုအတိုင်းဝိုင်းကလည်းအလွယ်တကူမယုံကြားဖို့လိုတယ်လို့လည်းဘာသာရေးအဖွဲ့အစည်းအသီးသီးကခေါင်းဆောင်ပိုင်းတွေကပြောကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
ဒီလတ်တရနေ့ကဖြစ်ခဲ့တဲ့မန္တလေးတိုင်းအတွင်းကသွေးထွက်တန်ရုံအကြမ်းဖက်မှုတွေဟာဆိုရင် online ပေါ်ကပြန့်နှံ့ခဲ့တဲ့သတင်းတစ်ပုဒ်ကနေစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီသတင်းပြန့်နှံ့ပြီးတော့စူပူမှုတွေပြိပခါတွေစတင်လာချိန်မှာတစ်ဆက်တည်းဆိုသလို internet ဆာမျက်နှာတွေပေါ်မှာကောလာဟလတွေနဲ့အမုန်းစကားပြန်ပွားရေးတွေဟာလည်းအချိန်ကိုက်ဆိုသလို drop shop ပြန့်နှံ့လာခဲ့တာကိုတွေ့ရတယ်လို့ online blogger တွေကပြောပါတယ်။အမုန်းစကားမပြန့်ပွားရေးအတွက်ပန်းစကားလှုပ်ရှားမှုစောင့်နေတဲ့ကိုနေဖုံးလက်ကတော့ online ပေါ်ကလှုံ့ဆော်မှုတွေကိုအေးအေးယူဖို့လိုမယ်လို့ပြောပါတယ်။
ဒီရောရရှိနေတဲ့လုပ်နေတဲ့လူတွေအများကြီးရှိတယ်။အဲ့ဒီဟာတွေကိုထိရောက်တဲ့ရေးယူဆောင်မှုတွေလောက်အောင်ပါဘောနော်။အဲ့တော့ရေးယူဆောင်မှုတွေဖိုင်နေနဲ့ပြန်ပါအပြင်ဟို online မှာရောအပြင်မှာရောပြည်ပါအဲ့လိုမျိုး face feed တွေဖြန့်နေတဲ့လူတွေအများကြီးရယ်။အဲ့တော့အဲ့လိုလူမျိုးတွေကိုဒီထိရောက်တဲ့ရေးယူဆောင်မှုတွေမလုပ်ဘူးဆိုရင်တော့ဒီဟာတွေကကြောက်သွားမှာမဟုတ်ဘူး။နောက်တစ်ခုကဒီ electronic transaction app ဆိုတာကြီးလည်းရှိနေတယ်ပြည်လား။ပို့လို့တော့ဒီနိုင်ငံရေးသမားတွေကိုဒီဥပဒေတုံးပြီးအတက်ကုန်နဲ့နှိပ်ကုပ်ပြီးတော့အခုကျတော့ရေးယူနေတဲ့လူတွေကိုရေးမရှိတာကြီးကအစိုးရကတော့မေးခွန်းထုတ်ဖို့ကောင်းဒီပင်ညာရတော့နည်းနည်းတချို့ဟာလေးတော့ခက်ခဲရှိတာရှိတာပေါ့နော်အရင် IP တွေပါ live ပို့ကြတော့ခက်ခဲရှိနိုင်တာပေါ့ဒါမှမဟုတ်လေစားထောက်လိုက်ဒီပင်ညာတွေနဲ့ပေါင်းပြီးတော့လုပ်မယ်ဆိုတော့လုပ်မယ်လို့တို့ရပါ
မန္တလေးမြို့မှာမတီးမငြိမ်ဖြစ်ပေါ်နေစဉ်ကာလအတွင်းမှာပဲပြိပခအတွင်တည်ဆုံးသွားခဲ့တဲ့နှစ်ဖက်လူမှုအတိုင်းဝိုင်းအတွင်းကသူတွေရဲ့အတုပအခမ်းအနားတွေမှာလဲစူပူမှုတွေဖြစ်အောင်နိုင်ရေးဖိတ်စာတွေကိုပုံစံအမျိုးမျိုးနဲ့အတုလုပ်ပြီးတော့ online ပေါ်မှာဖော်ပြလာတာကိုလည်းတွေ့ရပါတယ်ဒီလိုပြိပခါတွေဖြစ်နေတဲ့အချိန်မှာပဲနှစ်ဖက်လူမှုအတိုင်းဝိုင်းအတွင်းအမုန်းစကားတွေပို့ပြီးတော့ပြန်ပွားအောင်လှုံ့ဆော်ပေးတဲ့အချက်လက်တွေကိုလူလူကြားပြန့်နိုင်အောင်နှီးမျိုးမျိုးနဲ့စိတ်ဝင်အောင်လုပ်တဲ့သဘောရှိတာကိုတွေ့ရတယ်လို့လည်းအမုန်းစကား hashtag နဲ့ပတ်သက်ပြီးတော့မပြတ်ပွားအောင်လှုံ့ရှားနေတဲ့အစ္စလမ်သာသနာဗိမာန်ရဲ့ဦးဆောင်စော်အော်ရီမူဦးအေးလွင်က VOA ကိုပြောပါတယ
်ဒီ hate speech ဆိုတာကတော့ဖြစ်နေလေဟိုမဟုတ်တာကိုအဟုတ်လို့ပြီးပြောတဲ့သဘောရှိတယ်ဗျနောက်ပြီးတော့လူတွေကိုလှုံ့ဆော်ခြင်းတဲ့သဘောလေး inside လို့တဲ့ခေါ်တာပေါ့နော်လူတွေကိုလှုံ့ဆော်ခြင်းတဲ့အတွက်ကြောင့်မတမာတော့အကြံနဲ့လှုပ်တဲ့ကိစ္စရတခုဖြစ်ပါလေ။အဲ့တော့သူတို့ကဘာတွေလှုပ်တတ်လဲဆိုလို့ရှိရင်အချက်လက်တွေကိုလုံးဝသူတို့ကဟိုဘာဆိုမလဲ fabricated body ဘာဆိုမလဲဖန်တီးလှုပ်ကြံပြီးပြောတာတွေရှိသလိုကြောက်ဖို့ကောင်းတာကတပိုင်းတစမှန်တဲ့ half truth တွေရှိတယ်။အဲ့ဒီတပိုင်းတစမှန်တဲ့ half truth တွေကိုသူတို့လိုရာကောက်ချက်ဆွဲပြီးတဲ့အခါမှာ
အဖက်တန်တစ်ဖက်အာဂါဒတရားတွေဟိုရန်မျိုးညှိုးတွေဖြစ်ပေါ်လာအောင်လောက်ကြတာပေါ့နော်အမိုးစကားတွေကပြိပကဖြစ်နေတဲ့ကာလတိုလေးအတွင်းမှာပြန်နှံ့တက်တဲ့အနေအထားရှိပေမဲ့နောက်ပိုင်းမှာတော့ဒါတွေဟာပျောက်ကွယ်သွားတတ်တယ်လို့လည်းရန်ကုန်ကက်သလစ်သင်းတော်ရဲ့ပြောခွင့်ရှိသူဖာသာဂျိုးဆက်မောင်ဝင်းကပြောပါတယ်ဒါပေမဲ့အခုလိုတိုးတောင်းတဲ့အချိန်မှာဟေးစပီးစ်တွေပေါ်လာပြီးဆိုရင်အစို
လွေလဲဖန်စည်းမယ်ပါညာဆိုတဲ့ခါကျရင်တော့ချင်းချင်းပြည့်ပြည့်တင်လောက်တော့ပေါ့ဒါပေမဲ့ဒီစိတ်ထဲမှာအရေးကြီးဆုံးကနာကြည့်ချက်မရှိဘူးပေါ့ကျွန်တော်တို့ဒီတည်တဲ့တောက်ပြီးတည်တဲ့ဆင်းနေကြတဲ့ညီကောင်မောင်တို့ကြားထဲမှာတော့အလေးကတော့မရှိအောင်တော့လေကျွန်တော်တက်နိုင်ဆုံးကတော့ဘာသာတရားဘက်ကလည်းသွန်သင်နေရမှာပေါ့
မန္တလေးမှာဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘာသာပေါင်းစုံချစ်ချစ်ညီညွတ်ရေးအဖွဲ့ကဒီလ၄ရက်နေ့ကအစည်းအဝေးတစ်ရပ်ကျင်းပခဲ့ပြီးတော့အချက်ချစ်ချက်ပါတဲ့ညီညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။ရာဇဝတ်မှုကြောင့်ဖြစ်ပေါ်လာတဲ့ရာဇဝတ်မှုတွေကိုရာဇဝတ်ကြောင်းအရသာဖြေရှင်းဆောင်ရွက်ဖို့ပြည်ပကဖြစ်ပြီးဆိုရင်လုံလောက်တဲ့လုံခြုံရေးအင်အားနဲ့တည်ငြိမ်အေးချမ်းရေးကိုဆောင်ရွက်ပေးဖို့ပြည်မှုကျူးလွန်သူတွေကိုကြောသားရင်သာမခွဲခြားဘဲထိထိရောက်ရေးယူဖို့သတင်းမီဒီယာတွေကပြည်ပကသတင်းတွေရေးသားဖော်ပြတဲ့နေရာမှာကောလာဟလသတင်းတွေကိုမထုတ်ပြန်ဖို့အမိုးစကားတွေကိုရှောင်ကျဉ်ကြဖို့ညီညာရေးသတင်းစာပညာကိုအကျိုးရှိရှိသုံးချပေးဖို့နိုင်ငံတွေတူနေထိုင်ကြတဲ့သူတွေအနေနဲ့ဘာသာရေးကိုမတူညီဘူးလို့မတတ်မှာပဲညီကိုမောင်နှမစိတ်ထားဖို့ဆိုပြီးတော့ထုတ်ပြန်ခဲ့တာပါခင်ဗျာ
အင်တာနက်ခေတ်မှာဆက်သွယ်မှုတွေတိုးတက်လာနေတာနဲ့အမျှသတင်းတွေရောသတင်းမဟုတ်တာတွေရောပိုပြီးမြင်မြန်ဆန်ဆန်ပြန့်နှံ့လာရကမကြာခဏပြဿနာတွေပေါ်လာတတ်တာဟာဘာကြောင့်မလဲပြဿနာတွေမဖြစ်ဖို့ဆိုရင်ဘာတွေလုပ်တင်တယ်လဲဆိုတာကိုအင်္ဂါနေ့ညတိုင်းရလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
မနေ့ပြန်အင်ကာနေည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကိုလည်းသောရရှင်များအားလုံးကိုဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးချမယ်ဆိုရင်တော့သောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ဆက်သွယ်လို့ရတဲ့အကြောင်းအရာကိုပဲဖြစ်ဖြစ်ကျမတို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုမနေ့ပြန်ည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့လည်းထပ်ပြီးတော့ပြောပါရစေရှင်။အခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။ကျောင်းသားတွေရဲ့ရပိုင်ခွင့်အခွင့်အရေးတောင်းဆိုမှုတွေကိုအာဏာပိုင်တွေအနေနဲ့မျိုးမျိုးပယ်ချမှုတွေရှိနေသေးပြီးဖိနှိပ်အရေးယူမှုတွေရှိနေသေးပဲလို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကပြောလိုက်ပါတယ်။1962ခုနှစ်ရန်ကုန်တက္ကသိုလ်ကျောင်းသားတွေဖမ်းဆီးတပ်ဖြတ်ခံခဲ့ရပြီးကျောင်းသားသမဂ္ဂအဆောက်အအုံဖြိုးချဖျက်ဆီးခံခဲ့ရတဲ့7 July 9th အမှတ်တရအောက်မြေပွဲအခမ်းအနားတစ်ခုကိုရန်ကုန်တက္ကသိုလ်ပရဝုံအတွင်သမဂ္ဂအဆောက်အုံတရှိခဲ့ရနေရာမှာပြုလုပ်ခဲ့တာပါအပြည့်အစုံကိုတော့ကိုရိုင်းသတင်းယူခဲ့တဲ့ကိုစီသူကပြောပြပေးမှာဖြစ်ပါတယ်ရှင
်ရန်ကုန်တက္ကသိုလ်ပရဝုံအတွင်တရှိခဲ့တဲ့ကျောင်းသားသမဂ္ဂအဆောက်အဦဖျက်ဆီးခံခဲ့ရတဲ့7 July အမှတ်တရအောက်မေ့ဝဲအခမ်းအနားကိုရန်ကုန်တက္ကသိုလ်အတွင်းကကျောင်းသားသမဂ္ဂအဆောက်အဦမြေနေရာရှိမှာပြုလုပ်ခဲ့ကြပါတယ်52နှစ်ပြည့် 7 July အောင်မြင်ပွဲအခမ်းအနားကိုကျောင်းသားသမဂ္ဂအဖွဲ့ဝင်ကျောင်းသားလူငယ်100ကျော်လောက်စုဝေးခဲ့ကြတာပါဒီအခမ်းအနားမှာဒီမိုကရေစီရေလှောင်မှုမှာကြဆုံးခဲ့တဲ့ကျောင်းသားတွေအတွက်ပန်းခွေချဆုတောင်းခဲ့ကြပါတယ်ကျောင်းသားသမဂ္ဂအပါဝင်ကျောင်းသားလူငယ်တွေရဲ့ခွင့်ရေးတွေကိုနှီးမျိုးမျိုးနဲ့ဖိနှိပ်မှုတွေအခုထိရှိနေသေးတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကုကျော်ကူကူကပြောပါတယ
်လက်ရှိကျောင်းသားလှောင်မှုတွေအခက်ခဲရတော့ရှင်းရှင်းပြောရလို့ရှင်အာဏာပိုင်တွေရဲ့အမျိုးမျိုးနှိပ်ကွပ်မှုပေါ့သူတို့ရဲ့အခက်အခဲအဲ့ဒါတွေပဲကြာအဓိကအခက်အခဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျောင်းထဲမှာကျွန်တော်တို့ကျောင်းသားတွေကကိုယ်ခွင့်ရတောင်းဆိုနှီးမျိုးစုံနဲ့စ조사သလိုနှီးမျိုးစုံနဲ့လည်းပိတ်ပင်ခံထားရတယ်။ဆိုတော့နိုင်ငံရေးလုံးခွင့်မရှိဘူး။ကျောင်းသားလှုပ်ရှားမှုကိုနိုင်ငံရေးလှုပ်ရှားမှုလို့သူတို့ကမြင်တယ်။အဲ့တော့ကြောင့်ကျောင်းသားလှုပ်ရှားမှုမှန်တယ်မြောက်တော့ဒါနှိပ်ကုပ်ဖို့အတွက်ဟိုစီကန်းနေဥပဒေပုံမှန်တွေထုတ်တယ်။ကျောင်းထုတ်ပြစ်မယ်ဆိုချင်းချောက်တာရရှိတယ်။အဲ့အဲ့ဒါဟာအရေးကြီးဆုံးအခက်အခဲပဲ။အဲ့ခက်ခဲကိုကြော်လွားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့လောက်ကန်ရလွယ်လွယ်ကူသွားလိမ့်မယ်လို့မြင်တယ်။
ကျောင်းသားတွေရဲ့လှုပ်ရှားမှုတွေကိုတပ်ဆိုင်ရာအစိုးရတွေအနေနဲ့ယုံကြည်မှုထားဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကုကျော်ကူကူကဆက်ပြောပါတယ်
။အဓိကတော့ယုံကြည်မှုဆိုတာကျွန်တော်တို့လုပ်တဲ့အပေါ်မှာကျွန်တော်တို့ကရိုးသားသားကျွန်တော်တို့ကမဟုတ်တာမလုပ်ဘူးလို့ယုံကြည်ထားတယ်။အဲ့ဒီဟာကိုအာဏာပိုင်ရဲ့ sense ကလက်ခံနိုင်ပေးဖို့ လက်ခံပေးဖို့လိုအပ်တယ်ဒါတော့သူတို့စိတ်ထဲမှာဘယ်လောက်ရှိရတော့ကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်တို့စောင့်ကြည့်လေ့လာမှုတွေအများအားရှိနေတော့ကျွန်တော်တို့လောက်တာတွေကိုမှတ်တမ်းနေကျွန်တော် record တွေလိုက်ထားတော့မယ်ကျွန်တော်တို့ဘယ်နဲ့ဘယ်ရက်မှာဘာလုပ်မယ်ဆိုတော့မပြောနိုင်သေးဘူးဟိုမလင်းလင်းပြောရရင်ဟိုရင်တော့၅လောက်ဟာဟိုချက်ချင်းလငင်းကောက်ကငင်ကဖိနေတာမဟုတ်ပေမဲ့ဒီနေ့မှာတော့တို့ကကျွန်တော်တို့စိတ်ချယုံကြည်မှုအတိုင်းဒါနဲနေသေးရလို့ပဲပြောချင်တ
ယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့နီးတူတက္ကသိုလ်တမကများအဖွဲ့တက္ကသကလည်းဒီကနေ့မှာပဲအောက်မေ့ဝယ်အခမ်းအနားတစ်ခုပြုလုပ်ခဲ့ပါတယ်
ဇူလိုင်ပေါ်မှာခံရက်ကနံပါတ်၁ချက်က7ဇူလိုင်ဆိုတာမမေ့အပ်တဲ့ရက်စွဲတစ်ခုပါဗျာကျွန်တော်တို့ကျောင်းသားသမိုင်းမှာပဲဖြစ်ဖြစ်ဗမာပြည်နိုင်ငံရေးသမိုင်းမှာလည်းဒီ7ဇူလိုင်ဆိုတာမမေ့အပ်တဲ့နေ့တစ်နေ့ပါအဲ့ဒီပြင်ကျွန်တော်တို့တက္ကသိုလ်ကျောင်းသားတွေအစိတ်အဆောင်မှတ်ထားမှာ7ဇူလိုင်ပြီး8ရက်ဇူလိုင်ကလည်းကျွန်တော်တို့အတွက်အင်မတန်အောင်ရာသွင်းမှာတကယ့်ဟိုဝမ်းနဲ့ကြောက်တဲ့နေ့တစ်ခုပါပဲကျွန်တော်တို့အထုတ်မြတ်ထားတဲ့တမကအစာဦးမိုင်းခွဲပြီးထုတ်ချခံရရတယ်ဆိုတော့ဓာရီအလုံးဟာမမေ့သင့်ဘူးကျမတို့ကျောင်းသားတမကျောင်းသားတွေအလုံးရဲ့ဓာရီဝမ်းနဲ့ပဲရက်စွဲတွေဖြစ်တယ်ဆိုတာကိုသိစေချင်ပါတယ်ရှင
်ရန်ကုန်နိုင်ငံသားဘာသာတက္ကသူတမကများအဖွဲ့တက္ကသရဲ့ဒုတိယဥက္ကဋ္ဌမတ်ငင်းချမ်းမီပြောသွားတာပါခေတ်ဆက်ဆက်ကျောင်းသားလှုပ်ရှားမှုတွေအတွင်းပါဝင်ခဲ့ကြတဲ့ကျောင်းသားတွေကိုဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့တာပါ1962ခုနှစ်ဇူလိုင်လ8ရက်နေ့မနက်ခင်းပိုင်းမှာဖြိုချဖျက်ဆီးခံခဲ့ရတဲ့ကျောင်းသားတမကအစာဦးနေရာကိုကျောင်းသားတမကအဆောက်အဦအသစ်ပြန်လည်တိစောက်ခွင့်ရရည်ကြိုးပမ်းခဲ့ကြတဲ့ကုဒင်းငင်းလင်းမတ်ဖြိုးဖြိုးအောင်နဲ့ကျောင်းသားတချို့ကို2012ခုနှစ်အတွင်းဖမ်းဆီးမှုတွေရှိခဲ့ပါတယ်။တမကအဆောက်အဦဖြိုချခံခဲ့ရတဲ့250ပြည့်7ဇူလိုင်အောင်မေပွဲအခမ်းအနားစီစဉ်ခဲ့လို့ဖမ်းဆီးစစ်ဆေးခဲ့တာပါ။ကျောင်းသားတချို့ဖမ်းဆီးခံခဲ့ရတာတွေရှိခဲ့ပေမဲ့တမကအဆောက်အဦပြန်လည်တိစောက်ခွင့်ရရည်ကိုတော့ဆက်လက်ကြိုးပမ်းနေဆဲဖြစ်တဲ့အကြောင်းကျောင်းသားတွေကပြောပါတယ်။1962ခုနှစ်မှာဗကြုံနယ်ဝင်ဦးဆောင်တဲ့စစ်အာဏာသိမ်းအစိုးရကိုပထမဆုံးဆန့်ကျင်ဆန္ဒပြခဲ့ကြတဲ့တက္ကသိုလ်ကျောင်းသားတွေကိုဖမ်းဆီးခဲ့ပြီးတော့တမကအဆောက်အဦကိုလည်းဒိုင်းနမိုက်နဲ့ဖြိုချဖျက်ဆီးခဲ့တာဖြစ်ပါတယ်ဇူလိုင်လ9ရက်နေ့ကျောင်းသားအရေးတော်ပုံနဲ့ကျောင်းသားတမကအဆောက်အဦဖြိုချမှုကြောင့်တက္ကသိုလ်ကျောင်းသားတရာကျော်အပြစ်မဲ့တည်ဆုံခဲ့ကြပါတယ်ခင်ဗျာ
ကိုစီသူရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOE ညနေပိုင်းရေဒီယိုအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါရေဒီယိုအစီအစဉ်တွေအပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိထပ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ Asia Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။အခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါမယ်ရှင
်။အရှိအလေပိုင်းကဂါဇာကမ်းမြောင်ဒေသမှာ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့အဖွဲ့တွေကတိုက်ခိုက်ရေးသမား9ဦးသေဆုံးသွားတယ်လို့ Hamas စစ်သွေးကြောအဖွဲ့ကပြောပါတယ်။နောက်ထပ်လူ၄ဦးနဲ့ဒဏ်ရာရသွားပြီးတော့ဒီတိုက်ခိုက်မှုအတွက်အစ္စရေးတို့ပြန်ပြောင်းပေးဆက်ရမယ်လို့ဒီကနေ့ထုတ်ပြန်တဲ့ဟားမတ်ရဲ့ကြေညာချက်မှာပြောထားတာပါ။ဂါဇာကမ်းမြောင်ကနေပြီးတော့အစ္စရေးနိုင်ငံတွေကိုစစ်သွေးကြွားတွေကဒုံးကျည်25ဆင်းပစ်ခဲ့ရဆိုတာအတွက်တုံ့ပြန်တဲ့အနေနဲ့ညပိုင်းမှာအခုလိုလေကြောင်းတိုက်ခိုက်မှုပြုလုပ်တာလို့အစ္စရေးစစ်တပ်ဘက်ကပြောပါရဲ့။တရုတ်နိုင်ငံပီကင်းမြို့တော်ကိုရောက်နေတဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကတရုတ်ဝန်ကြီးချုပ်လီချွန်ချူးနဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပါတယ်။စီးပွားရေးကိုယ်စားလှယ်တွေဥဆောင်လာတဲ့ဂျာမနီခေါင်းဆောင်ဟာတရုတ်ခေါင်းဆောင်တွေနဲ့စီးပွားရေးနိုင်ငံရေးဆက်သွယ်မှုတွေကိုအဓိကထားပြီးတော့ပြောဆိုမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လတရနေ့ကစပြီးဖြစ်ပွားခဲ့တဲ့မန္တလေးမြို့ကဘာသာရေးအတွင်ဆောင်တဲ့ဒီဂီယုံမှာပြည်မှုကျူးလွန်သူ16ဦးကိုအမှုအဖွင့်အရေးယူထားသလိုပုံမှန်144အမိန့်လိုင်းနာမှုမရှိတဲ့လူ300ကျော်ကိုလည်းအရေးယူထားတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။ဇော်လနာ2ရက်နေ့ကနေ5ရက်နေ့အထိပြည်မှုစုစုပေါင်း15မှုရှိခဲ့ပြီးတော့အဲ့ဒီထဲမှာတော့လူသတ်မှုနာကျင်စေမှုမီးရှို့မှုတွေမှာတရားခံတွေကိုစုံစမ်းနေစေရှိရလို့အစိုးရကသတင်းထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံမှာရှရီယာကျင့်သုံးကိုလက်ကင်ပြုတဲ့တရားရုံးတွေအစ္စလမ်ခေါင်းဆောင်တွေရဲ့ဖာတဝါဘာသာရေးဆိုင်ရာဆုံးဖြတ်ချက်တွေဟာနိုင်ငံတွေကမွတ်စလင်တွေပေါ်မှာတရားကြောင်းအရဘာဩဇာတည်ရောက်မှုမှမရှိဘူးလို့အိန္ဒိယတရားရုံးချုပ်ကမိန့်ချလိုက်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးတန်နာချုပ်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ Kwasi Smith ဖြစ်ပါတယ်။View American အတန်းညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ7 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.